ဒီတဲ့ကွန်ဆာဗေးတဲ့ပါတီလွတ်တော်အမတ်ဒေးဗစ်အမီဆာနိုင်ငံအရှိတောင်ပိုင်းကသူ့မဲဆန္ဒနယ်မြေကိုတောက်ကြံလေးကရောက်ရှိနေစဉ်ခရစ်ယာန်ဘုရားကျောင်းတစ်ခုမှာဓာတ်နဲ့အချက်ပေါင်းများစွာအထိုးခံရပြီးပေးဆုံးသွားပါတယ်။အသက်69နှစ်အရွယ်လွတ်တော်အမတ်ပေးဆုံးမှုအတွက်ဒီတိန်ဝင်ကြီးကျောင်းကလည်းဝမ်းနည်းကြောင်းပြောဆိုခဲ့ပါတယ်
။ People are so shocked and saddened is above all he was one of the kindest nicest
စာဒေးဗစ်အမီဆုံးရှုံးသွားတဲ့အတွက်ကျွန်တော်တို့ယင်ထဲမှာဝမ်းနဲ့တုန်လှုပ်မှုတွေနဲ့ပြည့်နေနေပါတယ်လို့ဝင်ကြီးချုပ်ဘောရစ်ဂျွန်ဆင်ကပြောဆိုလိုက်တာပါနိုင်ငံရေးလောကမှာသူဟာကျင်းသာသနာတတ်ဆုံးယဉ်ကျေးတိမ်မွေးသူတစ်ယောက်ဖြစ်ကြောင်းလည်းဝင်ကြီးချုပ်ကပြောပါတယ်ရဲတပ်ဖွဲ့ကတော့အဲ့ဒီလူသတ်မှုမှာတန်လျာရှိတဲ့အသက်25နှစ်အရွယ်လူတစ်ယောက်ကိုဖမ်းဆီးထားတယ်လို့ပြောပါတယ်တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးနောက်ထပ်တခြားလူတွေကိုစုံစမ်းရှာဖွေတာမျိုးမလုပ်ကြောင်းနဲ့အများသူငါတွေအတွက်အထိတ်တလန့်ဖြစ်ရလောက်တဲ့အခြေအနေမှာမရှိဘူးလို့ယုံကြည်ကြောင်းဒေသခံရဲတပ်ဖွဲ့ကပြောပါတယ်။ကွယ်လွန်သူ MSR 1983ခုနှစ်ကလေးကပါလီမန်အမတ်အဖြစ်ရွေးကောက်ခံခဲ့ရသူဖြစ်ပြီးအင်ဒေါင်ရှင်တူဦးဖြစ်ကသားသမီး9ယောက်ရှိပါတယ်ခင်ဗျာ။